ပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားရဲ့ဒေသတွေကိုကျဆင်းစီခဲ့တဲ့အပြင်းနဲ့မြင်းငလင်တန်းခံရသူအများအပြားအတွေ့အချင်းကုံဆုံးလာနေပြီလို့ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ရေးဆိုင်ရာအကြီးအကဲကပြောကြားရင်းဝေးလံတဲ့ရွာတွေမှာလုပ်ငန်းတွေအမြန်ဆောင်ရွက်ဖို့ကိုဆော်ဩခဲ့ပါတယ်။မြင်းငလင်လှုပ်ပြီးတဲ့နောက်6ရက်အကြာအဲ့ဒီဒေသကိုတွားရောက်သူကုလသမဂ္ဂအရေးပေါ်ညှိနှိုင်းရေးမှူး John England ကကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့ရာနယ်ခြေရဲ့အဖွဲ့အစည်းတွေညှိနှိုင်းဖို့အရေးပေါ်လိုအပ်လာကြောင်းပြောကြားပါတယ်။လမ်းတွေပိတ်နေလို့အဆက်ပြတ်နေတဲ့ပါကစ္စတန်အနောက်မြောက်ပိုင်းကရွာတွေနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းကိုလည်း Mr. England ကပြောပါတယ်။လူ 25,000 တိတ်ဆုံးခဲ့ရတဲ့စနေနေ့မြင်းကလေးကြောင့်လူ 2,000 ကျော်ငတ်မောခေါင်းမနေပြီးလေဟာပြင်းထဲမှာနေထိုင်နေရတယ်လို့ Mr. England ကခန့်မှန်းပါတယ်။အိန္ဒိချင်းအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားမှာလူသေဆုံးသူဦးရေ 1,400 ကျော်သွားခဲ့ပြီးအိမ်ကြီး 4,000 ပျက်စီးခဲ့ပါတယ်။